ရားနိုင်ငံမှာဖမ်းဆီးခံထားရတဲ့လူခွင့်ရရှိနေတဲ့တဦးရဲ့အသက်16နှစ်အရွယ်သားဖြစ်သူဟာအမေရိကန်ပြည်တော်စုကိုထွက်ပြေးဖို့ကြိုးစားရင်းမြန်မာနိုင်ငံမှာပျောက်ဆုံးသွားတယ်လို့တရုတ်လူခွင့်ရလှုပ်ရှားသူတဦးကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဘောင်မီမီလို့တည်ထားတဲ့ဘောင်ဆောင်ရှင်းကိုမြန်မာတရုတ်နယ်စပ်မြို့တစ်မြို့ကတဲကိုခန်းကနေသူ့ကိုကူညီနေသူအမျိုးသားနှစ်ဦးတို့နဲ့အတူမြန်မာရဲတပ်ဖွဲ့ကခေါ်သွားတာလို့ကူညီပေးနေတဲ့ဇောင်ဖန်ဇွန်းကအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ကနေတယ်လီဖုန်းဆက်ပြောတဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မိုင်လာမြို့တဲကိုခန်းကရတဲ့သတင်းကိုကိုးကားပြီးတော့သူကပြောဆိုခဲ့တာဖြစ်ပါတယ်။ပေါင်ဆောင်ရှင်းကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတွားရောက်ပြီးအမေရိကန်ပြည်ထောင်စုမှဆက်ပြီးပညာသင်နိုင်ရေးသူ့အဖွဲ့ကအကူအညီပေးနေတယ်လို့လဲဇောင်ဖန်ဆွန်းက VOA ကိုပြောပါတယ်။သူမိဘတွေဇူလိုင်လ9ရက်နေ့ကလေးကဖမ်းခံရပြီးတဲ့နောက်တားဖြစ်သူပေါင်ဆောင်ရှင်းဟာရဲ့နိုင်ငံကူလက်မှတ်ကိုလည်းတရုတ်အစိုးရကသိမ်းဆီးခဲ့ပါတယ်။ဘောင်ရဲ့မိခင်ဟာတရုတ်နိုင်ငံမှာဇူလိုင်လ9ရက်နေ့ကပျောက်သွားတဲ့လူခွင့်ရေးရှင့်နေဝမ်းယူဖြစ်ပါတယ်။တရုတ်နိုင်ငံမှာအရန်ဖက်လူအဖွဲ့အစည်းတွေကိုနှိမ်နှင်းဖြိုခွဲတာမှာလူခွင့်ရရှိနေတဲ့နဲ့လှုပ်ရှားသူဒါဇင်ပေါင်းများစွာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့အထက်ရှင့်နေဝန်ယူလဲပါဝင်သွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတာဝန်ရှိသူတွေဘက်ကတော့တစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရှင်